ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်အကြမ်းဖက်မှုတွေကိုကင်တွယ်တဲ့နေရာမှာစစ်အင်အားအသုံးပြုမှုကိုဥပဒေနဲ့အညီဖြစ်အောင်သတိထားဆောင်ရွက်နေတဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ကပြောပါတယ်။မွတ်စလင်တွေအများစုနေတဲ့ရခိုင်မြောက်ပိုင်းဒေသတွင်အကြမ်းဖက်မှုတွေအပေါ်မြန်မာစစ်တပ်ကအင်အားအလွန်ကျုံသုံးဆွဲခဲ့တယ်ဆိုတဲ့နိုင်ငံတကာရဲ့စွပ်စွဲချက်တွေထွက်ပေါ်လာပြီးနောက်ပိုင်းကာကွယ်ရေးဦးစီးချုပ်ကအခုလိုပြောလိုက်တာပါ။မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရှခိုင်းပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကိုမြန်မာအစိုးရကင်တွယ်နေတဲ့တလနီးပါအချိန်ကာလအတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုအစုလိုက်အပြုံလိုက်ထွက်ပြေးလာတာဟာစစ်တပ်ရဲ့အင်အားအလွန်အကျွံသုံးဆွဲမှုကြောင့်ဆိုပြီးနိုင်ငံတကာကစွပ်စွဲတာပါမြန်မာအစိုးရဘက်ကတော့စက်တင်ဘာလ5ရက်နေ့ကတည်းကဒေသတွင်းမှာတိုက်ပွဲတွေမရှိတော့တာလို့ပြောထားပါတယ်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ဒေသအတွင်းစစ်အင်အားအသုံးပြုမှုကိုဥပဒေနဲ့အညီဖြစ်အောင်ဆောင်ရွက်နေတယ်လို့ပြောဆိုပါတယ်
။နေမီဒီရာမတီအင်းစစ်ပြည်ညောကျွန်တော်တို့တက်တည်နဲ့ရအောင်ထည့်ပြမယ်။ကျွန်တော်တက်တည်ထည့်တယ်ဆိုတာလေတက်တည်ထည့်ခြင်းနဲ့ထည့်လို့မရပါဘူး။ကျွန်တော်တို့ကမျက်စိထောက်ထောက်ပြီးကြည့်နေတဲ့ပြဿနာရှာဖို့လုပ်တဲ့လူတွေအများကြီးရှိတယ်။သူတို့ပြဿနာမရှာနိုင်အောင်လည်းကျွန်တော်တို့ကဟလာဥပဒေကြီးအောင်တော်တော်ထိန်းသိမ်းလုပ်ပါ
ရခိုင်ဒေသတွင်းကမွတ်စလင်တွေအပေါ်မှာစစ်တပ်ရဲ့ဖိနှိပ်မှုတွေကြောင့်လို့အကြောင်းပြပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲဗြိတိန်နိုင်ငံကမြန်မာစစ်တပ်အရာရှိတွေကိုသင်တန်းပေးနေတာတွေရပ်ပစ်ခဲ့ပါတယ်။နောက်ဝန်ကြီးချုပ်ထရီဇာမေကလည်းအကြမ်းဖက်မှုကိုဖန်ပြပြီးဖိနှိပ်မှုတွေလုပ်နေတာကိုလက်သင့်မခံနိုင်ဘူးဆိုပြီးမနေ့တုန်းကကုလသမဂ္ဂအထွေထွေညီလာခံမင်ကိုမှထည့်သွင်းပြောဆိုသွားတာမှလည်းမြန်မာနိုင်ငံကိုဥပမာပေးပါတယ်။မွတ်စလင်တွေအများစုနေထိုင်ကြတဲ့ဒေသတွင်းကမျိုးခမီးတက်ဒိုင်းနဲ့တူလို့လူနည်းစုတွေကိုအကာအကွယ်ပေးဖို့လိုတယ်လို့လဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ကပြောဆိုခဲ့ပြီးအကြမ်းဖက်မှုကနေထွက်ပြေးချသူတွေနေရရင်းကိုပြန်ဖို့လိုအပ်တယ်လို့လဲတိုက်တွန်းပြောဆိုခဲ့ပါတယ
်ဒီနေရာစွန့်ခွာလာတဲ့တိုင်းရင်းသားတွေကနံပါတ်၁ချက်မိမိနေရဒေသကိုပြန်ပြီးတော့သွားကြဖို့လိုပါတယ်အဲဒီဘူးမနေ့ကလည်းကျွန်တော်မောင်တော်မှာတော့ဒါကိုကြေကြေတက်မှတော်တော်ကျတော့အချင်းချင်းရာယူပြီးတော့ကျွန်တော်ရှင်းပြပါတယ်အဓိကတော့ခုနေမြေထဲမှာခုနေမြေထဲမှာကျွန်တော်တို့လူတွေရှိနေဖို့ကနံပါတ်၁ချက်အရေးကြီးတယ်နေမြေထဲမှာရှိနေပြီပြီးကျွန်တော်တို့နေမြေကိုကျွန်တော်တို့တိုင်းရင်းသားတွေနဲ့ထိန်းချုပ်နိုင်တဲ့အနေအထားမျိုးရှိတဲ့အားမျိုးလည်းဖြစ်ဖို့လိုပါတယ
်မြန်မာနိုင်ငံနဲ့အိန္ဒိချင်းထိုင်းနိုင်ငံမှာလည်းမွတ်စလင်ပုံကံမှုတွေရှိနေပေမဲ့ကိုင်းတွဲဖြည့်ရှင်းပုံမျိုးကတော့ခြားနားတယ်လို့လည်းအကဲခတ်တွေကရှုမြင်ကြပါတယ်ထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်ပုံကံမှုတွေကိုထိုင်းစစ်တပ်ရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးထိုင်းခြေဆိုင်မြမအရေးသုံးသက်သူဦးစော်မင်းရဲ့အမြင်ကတော့
ထိုင်းစစ်တပ်ကဒီလိုမျိုးကိစ္စတွေကိုကင်တွယ်တဲ့နေရာမှာဆိုလိုတာကပြဿနာတစ်ခုဖြစ်လာရင်ပြဿနာရဲ့ဖြစ်ပုံအခြေအနေကိုသူကတည့်ရဲ့ကင်တွယ်တယ်အဲ့ဒီပြဿနာပေါ်အခြေခံပြီးတော့မှဟိုဒီပြဿနာဖြစ်တဲ့ area မှာရှိတဲ့ရွာကလူတွေနေတဲ့လူတွေကိုရိုက်တာနှက်တာထိုးတာချိန်တာနှိပ်စက်တာဖမ်းတာဆီးတာဆိုတာကအင်မတန်နဲပါတယ်အခုတော့ရှိတာပေါ့လေဒီမှာဒီအကြမ်းဖက်တဲ့ကိစ္စနဲ့ပတ်သက်လို့ထောက်ထားရှိရင်တော့ဒီဖမ်းရင်ထားမှာပေါ့တမန်အဖြစ်တော့ဥမာအဖြစ်ဒီထိုင်းနိုင်ငံတောင်ပိုင်းမှာအစွန်ရောက်တချို့မွတ်စလင်ဖွဲ့တွေကဘုံခွဲလို့လူတချို့တင်မယ်အတန်ငါတချို့တင်မယ်စစ်သားရဲသားတချို့တင်မယ်ဒီကိစ္စနဲ့ပတ်သက်လို့ဒီဟာကိုသူတို့နိုင်ငံကတတ်မှတ်တဲ့ဥပဒေတိုင်းသူကခိုင်တွေ့တယ်အဲ့ဒီဖြစ်တဲ့နာမှာရှိတဲ့ဆိုတော့မွတ်စလင်ရွာရှိတယ်ဆိုရင်မွတ်စလင်ရွာတွေမှာသွားပြီးတော့ပြဿနာရှာတာမျိုးနှိပ်စက်ညှဉ်းပန်းတာမျိုးနှိပ်စက်တာမျိုးအဲ့လိုမျိုးတွေသူတို့မလုပ်ဘူးကြ
။ဩဂုတ်လ25ရက်နေ့အာယုံမတက်ခင်မှာအစိုးရလုံခြုံရေးစက္ကန့်30တို့ကို ERSA အဖွဲ့ကဝင်ရောက်တိုက်ခိုက်ခံရမှုနောက်အကြမ်းဖက်မှုတွေကိုတံပြန်နှိမ်နှင်းမှုတွေအတွင်အရက်သားတွေအစိုးရအမှုထမ်းတွေနောက်အကြမ်းဖက်သမားတွေယာနဲ့ချီတိဆုံးခရပြီးကျေးရွာပေါင်း200နီးပါးလုံးဝထွက်ပြေးသွားခဲ့တာဖြစ်ပါတယ်။အကြမ်းဖက်မှုတွေကြောင့်ဒေသရင်းတင်းရှောင်ထွက်ပြေးနေကြရသူတွေရှိသလိုဘင်္ဂလားဒေ့ရှ်ဘက်ကလည်းအလုံးအရှင်းနဲ့ထွက်ပြေးခဲ့ကြတာဖြစ်ပါတယ်ရှင်။